NLD အရသာဆိုးရလက်ထက်မြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုနဲ့ဖိနှိပ်မှုတွေပိုပြီးပြင်းထန်လာနေပြီးလူခွင့်ရေးဆိုင်ရာဘေးဒုက္ခကြီးဖြစ်ပုံမှုဆိုးရလာနေကြောင်းမနေ့ကြာတာပတိနေ့ကထုတ်ပြန်တဲ့ HRW လူခွင့်ရေးဆောင်ကြီးရေးဖွဲ့ကြီးရဲ့2019ခုနှစ်အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။ကုလသမဂ္ဂပါဝင်နိုင်ငံတကာလူခွင့်ရေးဖွဲ့အစည်းတွေနဲ့သတင်းဌာနတွေကထုတ်ပြန်ခဲ့တဲ့ မြန်မာနိုင်ငံအတွင်းစစ်တပ်ရဲ့ပြစ်မှုကျူးလွန်မှုတွေကိုအရသာအစိုးရအနေနဲ့လက်မခံပယ်ချတာကိုလည်းသူတို့အနေနဲ့ထိခိုက်တုံ့လုပ်မိကြောင်း HRW ပြောခွင့်ရပုဂ္ဂိုလ်ကVOA ကိုပြောပါတယ်။အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်။
New York ချိန်စား HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးက2019ခုနှစ်ကမ္ဘာလူခွင့်ရေးဆိုင်ရာအစည်းအဝေခန်းစာကိုမနေ့ကထုတ်ပြန်ရမှာရိုဟင်ဂျာမွတ်စလင်တွေနဲ့အခြားတိုင်းသားလူနည်းစုတွေအပေါ်2019ခုနှစ်တခြားလုံးမြန်မာအစိုးရကဖိနှိပ်ခဲ့ကြောင်းဖော်ပြထားပါတယ်။ဒါပြင်လွတ်လပ်စွာပြောဆိုခွင့်နဲ့ငြိမ်းချမ်းစွာဆွေးခွင့်တွေကိုမြန်မာအစိုးရကကန့်သတ်အရေးယူတာတွေတိုးမြင့်လာတာကြောင့် On Burma, we highlight a few issues. The most important is the crimes against humanity.
မြန်မာနိုင်ငံနဲ့ပတ်သက်လို့အရေးကြီးဆုံးကိစ္စကတော့လူသားတို့အပေါ်ပြစ်မှုကျူးလွန်မှုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုကုလသမဂ္ဂကခေါ်တဲ့ရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုစတဲ့လူအခွင့်အရေးချိုးဖောက်မှုအများအများကို2018ခုနှစ်မှာကျူးလွန်ခဲ့တယ်လို့2018မှာလည်းဆက်လက်ဖြစ်ပေါ်နေခဲ့ပါတယ်
ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အရက်သားဆိုးရလက်ထက်လူခွေရေးချိုးဖောက်မှုတွေပိုးပြီးဆိုးရွားလာတယ်လို့ HRW အစင်ကန်စာမှာဖော်ပြထားတာနဲ့ပတ်သက်လို့လည်း Brad Adams ကအခုလိုပြောပါတယ
် In 2018 we expected the government the civilian government to recognize
2018မှာအရက်သားအဆိုးရအနေနဲ့လူခွေရေးချိုးဖောက်တဲ့ရာဇဝတ်ကျူးလွန်မှုတွေကိုအေးအေးယူကင်တွယ်ပြီးအကောင်းဆုံးဆောင်ရွက်မယ်လို့ကျွန်တော်တို့မျှော်လင့်ခဲ့တာပါမြန်မာစစ်တပ်အနေနဲ့တော့သူတို့ကျူးလွန်ခဲ့တာတွေကိုဝန်ခံမယ်လို့ကျွန်တော်တို့ဘယ်တော့မှမထင်ခဲ့ပါဘူး။စူဆဲချက်တွေကိုစစ်တပ်ကပယ်ချတာကလည်းအဆမ်းမဟုတ်ပါဘူး။ဒါပေမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဝါရင်ခေါင်းဆောင်လည်းဖြစ်အရင်ကလူအခွင့်အရေးလှုပ်ရှားမှုခေါင်းဆောင်လည်းဖြစ်တဲ့ဒေါက်ဆန်းစုကြည်အနေနဲ့ဒီကမ္ဘာလုံးကဝိုင်းဝန်းထောက်ပြနေတဲ့တက်သည့်အချက်လက်တွေကိုဝန်မခံပယ်ချတာကိုကျွန်တော်တို့မယုံနိုင်အောင်ဖြစ်မိပါတယ်။
မြန်မာဆိုရဘက်ကပြစ်မှုကျွလွန်မှုတွေနဲ့ပတ်သက်လို့တပ်တွေအထောက်ထားတွေရှိရင်ပေးပါလို့ပြောနေတာကြောင့်အခုလို HRW ရဲ့အစီရင်ခံစာဟာမြန်မာဆိုရအတွက်ဘလို့အထောက်အကူပေးနိုင်ပါတယ်လဲလို့လည်းမေးကြည့်ပါတယ
် The government keeps saying that they need more evidence but we've provided it for example we've provided satellite imagery of villages
အစိုးရကတော့တက်တည်ထောက်ထားပို့ပြီးပေးဖို့အဆက်မပြတ်ပြောနေတာပါဒါပေမဲ့ဥမာရခိုင်ပြည်နယ်မှာရွာတွေမီးရှို့ဖျက်ဆီးခံရတာတွေကိုဂျိုတုကနေရိုက်ထားတဲ့ဓာတ်ပုံတွေကိုကျွန်တော်တို့ထုတ်ပြန်ထားပါတယ်နောက်ပြီးအဲ့ဒီမီးရှို့ခံရတဲ့ရွာတွေကိုဖုံးကွယ်ဖို့ဘူဒိုဇာတွေနဲ့ထိုးပြီးပြန်ပြီးပြင်ဆင်ထားတာတွေကိုဂျိုတုကနေရိုက်ကူးထားတဲ့ပုံတွေကျွန်တော်တို့အစီရင်ခံစာတင်ပြခဲ့ပါတယ်ဒါရီဟာပြည်မှုကျွလွန်မှုထင်ရှားတဲ့တက်တည်ထောက်ထားတွေဖြစ်ပါတယ်ဒီအတွက်မြန်မာအစိုးရဘက်ကကောင်းမွန်တဲ့တုံ့ပြန်ဖြေဆိုမှုမရှိခဲ့ပါဘူး။အဲဒီမှာဘာဖြစ်ခဲ့တယ်လဲဆိုတာချားနီလန်းနဲ့ပြောပြဖို့အဖြေလည်းမရှိခဲ့ပါဘူး။ဒီဂျိုတုကနေရိုက်ထားတဲ့မီးရှို့ခံထားတဲ့ရွာတွေဟုတ်မဟုတ်ဆိုတဲ့အချက်ကလည်းကျွန်တော်တို့မျက်မြင်သက်သေနဲ့ဖော်ထုတ်နိုင်ခဲ့ပါတယ်
။ပြစ်မှုကျူးလွန်မှုတွေကိုစတင်စုံစမ်းအရေးယူဖို့အတွက်လည်းဒီအထောက်အထားတွေဟာလုံလောက်နေကြောင်း Brad Adams ကဆိုပါတယ်
။ The United States government for example has identified the leader of the Western Command.
ဥပမာဆိုရင်အမေရိကန်ပြည်ထောင်စုကနေနောက်ပိုင်းတိုင်းစစ်နာဏမြို့တိုင်းမှုဟာဒီပြစ်မှုကျွလွန်မှုတွေမှာတာဝန်ရှိသူတူဖြစ်တယ်ဆိုတာဖော်ထုတ်နိုင်ပြီးသူ့ကိုပုဂ္ဂိုလ်ရေးရာပြစ်မှတ်ထားအရေးယူထားပါတယ်တကယ်လို့မြန်မာအစိုးရအနေနဲ့အမှန်တကယ်အရေးယူမယ်ဆိုရင်ဒီစစ်တိုင်းမှုနဲ့အတူသူ့အောက်ကစစ်အရာရှိတွေနဲ့ရာဇဝတ်ကျွလွန်မှုတွေကိုစုံစမ်းသင့်ပါတယ်ဒါကဥပမာတစ်ခုအနေနဲ့ပြောတာ
ပါမြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့HRW, AI, စတဲ့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့ကြီးတွေအပါအဝင်ကုလသမဂ္ဂနဲ့ Writer လို့သတင်းဌာနတွေကတက်သည့်အချက်လက်တွေနဲ့ကောင်းကောင်းတင်ပြနိုင်ခဲ့ပေမဲ့မြန်မာအစိုးရဘက်ကဒီအထောက်အထားတွေကိုကြီးဖို့အားထုတ်တာမျိုးမရှိသလိုတင့်တော်တဲ့အရေးယူဆောင်ရွက်မှုမျိုးလည်းမရှိခဲ့ဘူးလို့ Brad Adams က VOA ကိုပြောပါတယ်ရှင်